တမနာဒေါ်နယ်ထရမ့်ဟာတရုတ်တမနာရှီကျင်းပင်နဲ့ဝါရှင်တန်ဒေသဆန်တော်ကြီးအီပီလာ6ရက်နေ့မှာပထမဆုံးကျင်းပြုဆောင်ပြီးတော့နှစ်ရက်ကြာထိပ်သီးစီဝေးကျင်းပမှာဖြစ်ပါတယ်ဖလော်ရီဒါပြည်နယ်တောင်ပိုင်းမှာရှိတဲ့တမနာထရမ့်ရဲ့မာလာဂူအပန်းကြီးစခန်းမှာပြုလုပ်မဲ့အဲ့ဒီထိပ်သီးစီဝေးအတွင်းအဓိကအားဖြင့်မြောက်ကိုရီးယားရဲ့နျူကလ
ကိုယ်စော်ဝင်းနိုင်ငံကစူးစီးတင်ပြထားပါတယ်နားဆင်ပါခင်ဗျာတရုတ်တမနာရှီကျင်းပင်ဟာဖင်လန်နိုင်ငံကနေအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့ကိုဒီကနေ့ကြာတာပရင်းနေ့မှာရောက်လာမှာဖြစ်ပြီးတမနာဒေါ်နယ်ထရမ့်နဲ့ကြာတာပရင်းနဲ့တောက်ချာနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်တမနာရှီကျင်းပင်အမေရိကန်ကိုရောက်မလာခင်20လေးနာရီအလိုမှာမြောက်ကိုရီးယားကဒုံးကျပ်စ
going to have a very interesting talk. We're having have a lot of respect for him. I've spoken to him numerous times, but we have to do better.
You know, we have to do better. 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 ဒါပေမဲ့ကျွန်တော်တို့ဓာတ်ထက်ပိုးပြီးတော့ကြိုးစားဖို့လိုပါတယ်။အကြောင်းကတော့အမေရိကန်ရဲ့ကုန်သွယ်ရေးလုံငွေပြမှုဟာတရုတ်နိုင်ငံနဲ့904ဘီလီယံဒေါ်လာရှိနေပါတယ်။ဒါဟာတနစ်စာအတွက်ဖြစ်ပေမဲ့တသက်စာလောက်ကိုရှိနေတာပါ။ဒါကြောင့်ကျွန်တော်တို့ရဲ့ဆွေးနွေးပွဲဟာတိတ်ကိုထူးခြားမယ်လို့ပြောနေပါတယ်။လူသားတွေအတွက်ပြဿနာဖြစ်နေတဲ့မြောက်ကိုရီးယားပြဿနာအပါအဝင်တခြားကိစ္စရဲ့တော်တော်များများကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်
။တမန်ရှိချင်းပင်ရောက်မလာခင်ရပ်ပိုင်းအလိုမှာပဲမြောက်ကိုရီးယားအစိုးရအပေါ်ဩဇာညောင်းတဲ့ပြည်နယ်ငံကဒီပြဿနာကိုကင်တွယ်ဖြေရှင်းခြင်းမရှိရင်အမေရိကန်ပြည်ထောင်စုတဦးတည်းကလှုပ်ဆောင်သွားမယ်ဆိုတာကိုလည်းသမ္မတထရန့်ကပြောကြားခဲ့ပါတယ်။သမ္မတရှီကျင်းပင်အမေရိကန်နိုင်ငံကိုရောက်မလာခင်တည်းရဲ့အလိုမှာပဲအမေရိကန်နိုင်ငံသား၏ဌာနကခေါင်းဆောင်တို့တွေ့ဆုံကြမဲ့ကိစ္စနဲ့ပတ်သက်လို့ဒင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ထိပ်တည်းဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးကြမဲ့အကြောင်းအရာတွေထဲမြောက်ကိုရီးယားနျူကလ িয়ার အရေးထိပ်တန်းကပါဝင်မှာဖြစ်တဲ့အကြောင်းသမဂ္ဂအင်ဂျီရောအမျိုးသားလူမျိုးရေးကောင်စီအာရှရေးရာအခြေခံအကြံပေးမက်ပေါ်တင်ဂါကတင်းသာရှင်းလင်းပွဲအတွင်းကြေညာခဲ့ပါတယ
် Missile launches including one that we just had not too many hours ago there is an opportunity for that to be in
နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရပ်တွေထဲမှာမြောက်ကိုရီးယားနဲ့နျူကလ িয়ার အရေးကိစ္စလည်းပါဝင်ပါတယ်အားလုံးကြည့်ကြတဲ့အတိုင်းပဲမြောက်ကိုရီးယားမကြတိခင်နိုင်ငံအတွင်းကပဲဒုံးကျည်စံသက်ပြုလုပ်မှုလုပ်ခဲ့ပါတယ်ဒီကိစ္စကိုအခြေခံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးထည့်လို့ဆိုနိုင်ပါတယ်။မြောက်ကိုရီးယားဟာတချင်ကတရုတ်နိုင်ငံတက်မဟာဗျူဟာမြောက်အဆုံးချလို့ရတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့အခုတော့မြောက်ကိုရီးယားဟာတရုတ်နိုင်ငံတက်ဝန်ထုပ်ဝန်ဘိုးဖြစ်လာနေပြီဆိုတာသိစာပေါ်လွင်နေပါတယ်။ဒီကိစ္စဟာကိုရီးယားကျွန်းဆက်တစ်ခုရဲ့အတွက်သာမကပဲဒေသတစ်ခုလုံးကလည်းခက်လာနေပါပြီ
။မြောက်ကိုရီးယားကဗုဒ္ဓဟူးနေ့မှာနောက်ဆုံးပြုလုပ်လိုက်တဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုဟာတကမ္ဘာလုံးကိုချင်းချောက်လာနေတဲ့အရေးပေါ်အခြေအနေဖြစ်ကြောင်းအမေရိကန်နိုင်ငံသား၏ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာယာယီလက်ထံနိုင်ငံသား၏ဝန်ကြီးဆူဇန်တော်တွန်ကလည်းနိုင်ငံသား၏ဌာနတင်းသာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်ခေါင်းဆောင်အုပ်ပြုလုပ်မဲ့ထိပ်တီးဆွေးနွေးပွဲအတွင်းနိုင်ငံဦးစားပေးလှုပ်ဆောင်ရမယ့်အကြောင်းအရာတွေကိုဆွေးနွေးကြမယ်ဆိုတာကိုလည်းဆူဇန်တော်တွန်ကတင်းသာရှင်းလင်းပွဲအတွင်းပြောပါတယ်
။ There'll be very serious of course very important discussions trying to kick off a good relationship at the outset of this administration.
ဒီဆွေးနွေးမှုတွေဟာအင်မတန်လေးနက်ပြီးတော့အရေးပါတဲ့ဆွေးနွေးမှုတွေဖြစ်ပါတယ်။သမ္မတထရမ့်အစိုးရအဖွဲ့နဲ့ကောင်းမွန်တဲ့ဆက်ဆံရေးရရှိအောင်စတင်လှုပ်ဆောင်တဲ့ဆွေးနွေးမှုလည်းဖြစ်ပါတယ်။နှစ်နိုင်ငံဦးစားပေးလှုပ်ဆောင်ရမယ့်အကြောင်းအရာတွေကဘာတွေလဲ။ဘယ်ကဏ္ဍတွေမှာပူးပေါင်းလှုပ်ဆောင်နိုင်မလဲ။စိန်ခေါ်မှုတွေကိုဘယ်လိုပူးတွဲရင်ဆိုင်သွားကြမလဲဆိုတာတွေအပြင်သမ္မတထရမ့်နဲ့သူ့အစိုးရကအာရုံစိုက်လှုပ်ဆောင်လိုတဲ့ကုန်သွယ်ရေးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေမှာဖြစ်ပေါ်နေတဲ့ပြဿနာတွေမြောက်ကိုရီးယားအရေးကိစ္စဆက်တာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေနဲ့ကုန်သွယ်ရေးမညီမျှမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးသွားကြဖို့လည်းရှိပါတယ်။အခြေခံအားဖြင့်တော့တရုတ်အမေရိကန်ဆက်ဆံရေးကနေအမေရိကန်ပြည်သူတွေအတွက်ဘယ်လိုအကျိုးရလဒ်တွေဘာတွေကိုလှုပ်ပေးနိုင်လဲဆိုတာပဲဖြစ်ပါတယ်
။ပေါင်းစုံတို့ဦးတွေ့ဆုံကြတဲ့အခါတရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့တိုက်ရိုက်တက်ဆိုင်နေတဲ့ထိုင်ဝမ်ကျွန်းအရေးကိစ္စကိုလည်းဆွေးနွေးကြမယ်လို့အများကတုံ့တက်နေကြတာဖြစ်ပါတယ်။ဒါကြောင့်လဲပြည်သူ့ဆိုရနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးတဲ့နေရာမှာကျူတိုဘက်ကလက်ရောပေးလာအောင်လှုပ်ဆောင်တဲ့အနေနဲ့ဆယ်စုနှစ်လေးခုလောက်အရင်အမေရိကန်အစိုးရအဆက်ဆက်လက်ထက်ကထားရှိခဲ့တဲ့ထိုင်ဝမ်ကျွန်းဟာကျူပြည်မာကြီးလက်အောက်မှာရှိတယ်ဆိုတော့တရုတ်နိုင်ငံနဲ့မူဝါဒကိုသူ့အနေနဲ့လက်ခံကျင့်သုံးစရာမလိုဘူးဆိုပြီးသူကြမ်းတက်စာကျင်ဆိုပြီးမကြခင်မှာပဲထိုင်ဝမ်တမရကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ပါတယ်အဲ့ဒီလိုပြောဆိုမှုအပေါ်တရုတ်အစိုးရရဲ့ပြင်ထန်တဲ့တုံ့ပြန်မှုကိုရရှိပြီးတဲ့နောက်မှာတော့ထိုင်ဝမ်ကျွန်းနဲ့ဆိုင်တဲ့သူ့ရဲ့ရည်တည်ချက်ကိုပြောင်းလဲလိုက်ရပြီးတ ျုပ်တို့လိုချင်တဲ့ပုံစံတိုင်းတမရထရမ်ကရည်တည်လာခဲ့ပါတယ်။အခုလိုခေါင်းဆောင်တို့ဦးတွဲဆောင်ခြင်းအပြင်နိုင်ငံဆက်ဆံရေးအတွက်ခေတ္တတစ်ခုကိုဖော်ဆောင်ပေးနိုင်မှာဖြစ်တယ်လို့နိုင်ငံဆက်ဆံရေးအတွက်တင်ကျင်ပြီးအကျိုးရှိတဲ့ဆက်ဆံရေးကိုအစပြုပေးနိုင်လိမ့်မယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟွာချုံရင်းကမနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။ဒါပြင်အာရှတိုက်တာမကပဲတကမ္ဘာလုံးအတိုင်းအတာနဲ့ငြင်းချမ်းပြီးတာယာဝပြောတဲ့အခြေအနေကိုဖန်တီးပေးနိုင်လိမ့်မယ်လို့ယုံကြည်ကြောင်းလဲဟွာချုံရင်းကပြောကြားခဲ့ပါတယ်ခင်ဗျ။